မလေးရှားနိုင်ငံမှာဆန္ဒပြသူဒါဇင်ပေါင်းများစွာကကွာလာလမ်ပူးမြို့တော်မှာရှိတဲ့အမေရိကန်တန်ရုံရှိမှဒီကနေ့စုဝေးဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အငြင်းပွားစရာဖြစ်နေတဲ့ပြည်ဝင်ခွင့်မူဝါဒနဲ့ပတ်သက်ပြီးတော့ဆန္ဒပြခဲ့ကြတာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေကိုအမေရိကန်နိုင်ငံထဲကိုပြည်ဝင်ခွင့်ဗီဇာရပ်ပေါင်း90ပိတ်ပင်လိုက်ပြီးဒုက္ခသည်တွေကိုရက်120ပိတ်ပင်လိုက်ရတဲ့သမ္မတရဲ့အမိန့်ကိုပြီးခဲ့တဲ့ဘက်ကလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံတွေကိုပြည်ဝင်ခွင့်3လပိတ်ပင်လိုက်တဲ့နိုင်ငံတွေကတော့အီရတ်၊ဆီးရီးယား၊အီရန်၊ဆူဒန်၊လီဗျာ၊ဆိုမာလီနဲ့ယီမန်နိုင်ငံတွေဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောပါတယ်။အခုလိုခရီးသွားခွင့်ပိတ်လိုက်တာကမွတ်စလင်တွေကိုပြစ်မှတ်ထားဖို့ရည်ရွယ်ပြီးလုပ်တာဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်။သမ္မတထရမ့်ရဲ့အမိန့်ကအစ္စလမ်ဘာသာနဲ့ပတ်သက်ပြီးတော့မှားယွင်းတဲ့သဘောထားအမြင်ကိုပိုအားကောင်းစေပြီးတော့အဲ့ဒီနိုင်ငံတွေကနိုင်ငံသားတွေရဲ့ဂုဏ်သိက္ခာတွေကိုထိခိုက်စေတယ်လို့လည်းဆန္ဒပြသူတွေကပြောပါတယ်။အခုလိုတားဆီးလိုက်တာကြောင့်မွတ်စလင်တွေအ धिक နေထိုင်တဲ့မလေးရှားအပါအဝင်တခြားနိုင်ငံတွေကကျောင်းသားတွေပညာသင်ရေးနဲ့တော်လာရေးကိစ္စတွေမှာအနောက်အရှက်တွေကျုံလာရနိုင်တယ်လို့အမေရိကန်တန်ရုံးကိုပေးပို့တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။